ထိုင်းနိုင်ငံမှာတော့တက္ကသိုလ်ကျောင်းသူကျောင်းသားတွေအနေနဲ့ဘရင်စနစ်ဖြစ်ပြင်ကျောင်းလေးတောင်းဆိုနေတာကိုတားမြစ်ပေးဖို့ထိုင်းရနာပိုင်တွေကတက္ကသိုလ်အကြီးအကဲတွေကိုဖိအားပေးလိုက်ပါတယ်။ထိုင်းဆိုရအနေနဲ့တက္ကသိုလ်ပမောက္ခချုပ်တွေကိုစင့်ခေါ်စာပို့လိုက်ပြီးအခုလိုကျောင်းသားတွေဆက်တောင်းဆိုနေရင်အကျဉ်းဆက်မှုတွေအထိဖြစ်လာနိုင်တယ်လို့သတိပေးထားကြောင်းထိုင်းအထက်သက်တော်မှသူကမနေ့ကထုတ်ပြောလိုက်ပါတယ်။ထိုင်းဆက်သက်တော်မှဆောင်ချန်းစောင်းဝန်ကံကအစိုးရခန့်ဒီနယ်အုပ်ချုပ်ရေးမှုတွေစီကနေတက္ကသိုလ်ကြီးကဲရီစီကိုစက်တင်ဘာ19မှာဗန်ကောက်နဲ့အခြားဒေသတွေမှာဆန္ဒပြဖို့ပြင်ထားတာမတိုင်ခင်လာတွေ့ဖို့စစ်ခေါ်စာပို့ထားပြီးဖြစ်တယ်လို့ဆိုပါတယ်စစ်တပ်ကခံလာတဲ့ဒီအဆက်လက်ကြမ်းမဲ့ဆောင်ချိုင်းကပဲတက္ကသိုလ်ဘာမောက်ခချုပ်တွေအနေနဲ့ကျောင်းသားတွေနဲ့နားလည်မှုဖန်တီးယူပြီးဘရင်စနစ်ကျောင်းလွင်တောင်းဆိုနေတာကိုရပ်တန့်သွားအောင်လုပ်ပေးတင်တယ်လို့ဆက်ပြောခဲ့ပါတယ်တကယ်တော့ထိုင်းနိုင်ငံမှာဇူလိုင်လလည်းကစပြီးအာဏာသိမ်းစစ်ကောင်းဆောင်ဟောင်းလက်ရှိဝန်ကြီးချုပ်ပရိုက်ချန်အိုချာနှုတ်ဆက်ပေးဖို့နဲ့ဖွဲ့စည်းပုံစစ်နဲ့ရွေးကောက်ပွဲတွေပေါ်ဆောင်ပေးဖို့တောင်းဆိုလာခဲ့ပါတယ်။